သောရရှိမြတ်ခင်ဗျာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့2016ရီယိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြန်နေကြတဲ့မြန်မာအားကစားသမားတွေကတနက်ပြည့်အားကစားသမားရဲထွန်းနောင်ဟာပစ္စမနှစ်ဖြစ်တဲ့ဘရူးနှစ်ပွဲစဉ်မှာအဆင့်ဆက်ခွန်ရရှိခဲ့ပါတယ်ဒီကနေ့ဂျူရိုရီကူမြားပြည့်ပြိုင်ပွဲတွေကိုမြန်မာအားကစားသမားတွေဝင်ပြီးတော့ရှင်ပြန်ကြမှာဖြစ်ပြီးမြန်မာကစမ်းယူထွေးကမြားပြည့်ပြိုင်ပွဲမှာနာမည်ကြီးတောင်ကိုရီးယားတင်းနဲ့ရှင်ပြန်မှာဖြစ်ပါတယ်မြန်မာအားကစားအဖွဲ့ရဲ့ရှင်ပြန်မှုနောက်ဆုံးအခြေအနေတွေကိုရီယိုမှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ခေါင်းဆောင်ကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်တာမျိုးသက်ကပြောပြပေးပါမှာခင်ဗျာ
2016နွေရာသီအိုလံပစ်အားကစားပွဲတော်မှာမြန်မာအားကစားသမား9ဦးကအားကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ်။မနေ့ကဘော်ဒူဘူးနေမှာကျင်းပတဲ့မီတာ50တနက်ပြည့်တိုင်ပွဲမှာနိုင်ငံတကာလက်ရည်စစ်ပွဲအောင်မြင်ပြီးဝင်ရောက်ရှင်ပြိုင်နေသူမြန်မာလက်ရည်စစ်ရဲထွန်းနောင်ကအဆင့်18ရခဲ့တယ်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသက်ထွေးကပြောပါတယ
်။တနက်ပြည့်မီတာ50ပစ္စိုပြိုင်ပွဲမှာကျွန်တော်ရဲထွန်းနောင်ဝင်ပြိုင်တယ်။စုပေါင်း952မှတ်နဲ့သူကအဆင့်18ရတယ်ပေါ့ qualify က10ရောက်ပဲတဲ့တဲ့ခါကျတော့သူကတော့ qualify မအောင်ဒါနဲ့ qualify အောင်နဲ့10ရောက်နောက်ဆုံးမြောက်10ရောက်နဲ့သူနဲ့ဆိုလို့ရှိရင်4မှတ်กว่าတော့ပေါ့နော်တခါပြင်10တော့အကျဉ်6ကျဉ်ဆိုတော့စုစုပေါင်းကြီးတော့60ပြရတာပေါ့အများဆုံးမှတ်က10ဖက်ပေါ့စုစုပေါင်း952မှတ်ပြနိုင်တော့အဲ့တော့သူကတတော်ကို average 9.2 ရအောင်တော့သူပြနိုင်တယ်
ဒီကနေ့ကြာတဲ့ပြည်နယ်မှာမြန်မာကဂျူရိုရေကူးနဲ့အတူမြားပြည့်အားကစားနည်းတွေရှင်ပြိုင်မှုရှိပြီးမြန်မာနိုင်ငံကဆန်းယူထိပ်ကကမ္ဘာမှာထိပ်ကပြေးနေတဲ့တောင်ကိုရီးယားနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။အမျိုးသမီးတူးချင်းမြားပြည့်လက်ရည်စစ်ပွဲတွေကိုဩဂုတ်လ9ရက်နေ့ကကျင်းပခဲ့တာမှာမတ်ဆန်းယူထိပ်က608မှတ်ရပြီးအဆင့်51ထိပ်ခဲ့ပါတယ်။ဒီပထမအဆင့်လက်ရည်စစ်ပွဲကိုအားကစားသမား64ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားနိုင်ငံကအားကစားသမား3ဦးကထိပ်ဆုံးမှရှိနေပြီးမီဆန်ချွိုင်းက669မှတ်နဲ့ပထမရခဲ့တာဖြစ်ပါတယ်
။မနေ့ပြန်မှာတော့ကျွန်တော်တို့မြားပြည့်ရဲ့ကျူရူရဲ့ရေကူးအမျိုးသားမီတာ100ဘတ်တာဖလိုင်းပြိုင်မှုရှိပါတယ်။မနေ့ပြန်3မျိုးပြိုင်မှုရှိပါတယ်။မြားပြည့်အာဇာနည်မှာကိုရီးယားနဲ့ပြန်ရမယ်။တောင်ကိုရီးယား။ကိုရီးယားဆိုတာတော့မြားပြည့်အာဇာနည်မှာသူကကပါမှာနံပါတ်1ပဲ။အဲအဲ့လိုတော့ရှိတယ်။ဒါနဲ့ကျွန်တော်တို့ကတော့ကိုရီးယားရဲ့ကိုပြိုင်တယ်လို့သဘောမထားဘူး။ကလေးကတော့ဟိုစိတ်ကမြင့်တင်ပြထားတယ်။ကိုပေးထားတဲ့ရမှတ်ကိုပဲကိုကတဲမှာဖြစ်တဲ့အတွက်ပြန်ဘက်ကဘလော့ပြီးပြီးကိုပြည့်ရမယ်အမှတ်ရအောင်ပြင်နိုင်မှုတွေတော့သူ့ကိုစိတ်သက်ကောင်းအောင်ပြင်ချင်းပြထားပါတယ်။သူလည်းအဲ့ဒါတော့ကြိုးစားပြီးဆောင်ရွက်ဖို့အလေးထားရှိပါတယ်အဲ့ဒီမှာ။ဘရာဇီးစံလွန်ချင်း9:50မှာတော့သူစပြန်ရ
။ဒီကနေ့ကျင်းပမယ့်ဂျူရိုပွဲစဉ်မှာတော့ဆန်းနိုင်က TTO Trinidad and Tobago နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ရေကူးမှာလည်းမြန်မာနိုင်ငံကပါဝင်ရှင်ပြိုင်ဖို့အတွက်ခွဲလန်းရတဲ့အတိုင်း2ယောက်ပါဝင်မှာဖြစ်ပြီးမြန်မာအနေနဲ့အားနည်းပေမဲ့စိတ်တက်မကြပဲရှင်ပြိုင်ဖို့ကိုသာအဓိကထားတယ်လို့ဦးသက်ထွေးကပြောပါတယ်
။ဂျူရိုကတော့ကျွန်တော်တို့အရှိတော်အရှာ level မှာကျွန်တော်တွေ့ဘူးတဲ့အာဇာသမားတွေမဟုတ်တဲ့အခါကျတော့သူတို့ရဲ့အခြေအနေမှန်းဖို့ခက်တာပေါ့နော်။ကျွန်တော်ရေကူးကရှိတော်အရှာဆင့်မှာလည်းကျွန်တော်ရေကူးကစုရဖို့မလွယ်ပါဘူးယူရီးယားတို့စင်ကာပူတို့ဗီယက်နမ်တို့ဒီအဖွဲ့ကြီးကကျွန်တော်တို့ရဲ့ပုံကောင်းပါလေရေကူးကတော့အဲ့တော့ကျွန်တော်တို့ကရေကူးကတော့အားနေပါတယ်သူတို့တွေပဲကျွန်တော်တို့ရှိမှရှိတဲ့ခွဲရန်ရတဲ့ပုံမှာမူတည်ပြီးတော့အမျိုးသားတူအမျိုးသမီးတူတော့ကျွန်တော်တို့ထဲကနေအင်အားအကောင်းဆုံးလူကျွန်တော်ရွေးချယ်ပြီးတော့လာရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ်စိတ်သက်တည်းအားလုံးကကောင်းပါလေကိုနဲ့အဆင်မညီရင်လည်းသူစံချိန်ကိုသူပြိုင်ကိုကလည်းကိုစံချိန်ကိုသူပြိုင်ပဲရှေ့ရရောရောနောက်ပါရောဒါပြဿနာမျိုးရှိဘူးနော်ရှင်ပြိုင်လို့လည်းအရင်တင်ပါပဲအားလုံးတက်တက်ကြောက်ကြောက်ဆိုတော့ဆိုရင်တော့ဒါဒီကလေးတွေကဟိုလာလာကောင်းလာနိုင်တယ်ပေါ့
ရေကူးနဲ့ပြေးခုံပြစ်ပြိုင်ပွဲတွေအတွက်အိုလံပိတ်သွေးစည်းညီညွတ်ရေးအစီအစဉ်ရခွဲရမ်းနဲ့ပါဝင်ခွင့်ရတာဖြစ်ပြီးရေကူးအမျိုးသမီးပွဲစဉ်အတွက်ဤဤတက်နဲ့အမျိုးသားပွဲစဉ်အတွက်တင့်ရတို့ပါဝင်ကြမှာဖြစ်တယ်လို့ပြေးခုံပြစ်မှာတော့အမျိုးသမီးမီတာ800အတွက်ဆွေလီမြင့်နဲ့အမျိုးသားမီတာ5000အတွက်ဆန်းနိုင်တို့ပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်။2016ရီယိုအိုလံပစ်ပွဲတော်ပြင်းစမနဲ့ပြိုင်ပွဲတွေအပြီးရရှိတဲ့ဆုတစိတ်ဆင်းမှာတော့အမေရိကန်ကရွှေ10ခုငွေ9ခုကျေး9ခုနဲ့ပထမတရုတ်ကရွှေ9ခုငွေ3ခုကျေး10ခုနဲ့ဒုတိယဂျပန်ကရွှေ6ခုငွေ1ခုကျေး10ခုနဲ့တတိယအသီးသီးရရှိနေပြီဖြစ်ပါတယ်။